ပြည်ပြောင်းပြန်ပေါ်တွေ့သူ23ဦးဟာထိုင်းနိုင်ငံမှာကွာရန်တင်း14ရက်ဝင်ခဲ့ပြီးကိုဗစ်-19နဂရစ်အဖြစ်ထွက်ထားသူတွေပါ။ဒါပေမဲ့ပြည်ရင်းရောက်ပြီး9ရက်အကြာမှာတခွဲစစ်ဆေးပြီးအတည်ပြုနိုင်ခဲ့လို့ရောဂါဘလော့ကူးစက်ခဲ့တယ်လို့ဆိုတဲ့အကြောင်းရင်းကိုရှင်းပြနိုင်မှုနှစ်နိုင်ငံရှိသူတွေပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကိုတင်ဆက်ပေးပါမယ်ရှင်ကျွန်မဆူဆူပါ။ ဒီကနေ့19ရက်နေ့ကတခွဲအတည်ပြုတွေ့ရှိခဲ့တဲ့လူနာသစ်25ဦးဟာထိုင်းနိုင်ငံမှာလာဝကဥပဒေနဲ့အချင်းကြခံထားရတဲ့35ဦးပါအဖွဲ့တွေကဖြစ်တယ်လို့မြောက်ရီနယ်စက်ဂိတ်တာဝန်ရှိသူတွေထံကသိရပါတယ်။သူတို့ကိုနှစ်နိုင်ငံတာဝန်ရှိသူတွေကဆွန်လ10ရက်နေ့မှာလွှဲပြောင်းလက်ခံခဲ့ကြပြီးဖန်မျိုးကမူရစ်ဆေးဖြတ်စခန်းမှာကွာရန်တင်းထားခဲ့တာပါ။ကျွေးဝင်ပြီး9ရက်အကြာမှာတော့အဲ့ဒီတ ကနေတဆင့်လွှဲပြောင်းပေးခဲ့သူတွေဖြစ်တယ်လို့ထိုင်းနိုင်ငံကကိုဗစ် -19 ထိန်းချုပ်ရေးလုပ်ငန်းပြောခွင့်ရပုဂ္ဂိုလ်ကပြီးခဲ့တဲ့22ရက်နေ့တုန်းကပြောခဲ့တာပါကိုဗစ်ရောဂါနဲ့ပတ်သက်ပြီးနိုင်ငံအသီးသီးကကျန်းမာရေးတာဝန်ရှိသူတွေအချင်းချင်းပုံမှန်ဆက်သွယ်ရှိနေတယ်လို့အခုလိုအခြေအနေမျိုးမှာလည်းထိုင်းနိုင်ငံတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကအခုလိုပြောပါတယ်
ကျွန်တော်တို့ဘက်ကဝင်သွားပြီးဟာတော့သိနေတာတော့သူ့ဘက်မှာပထမနဲ့ထိခဲ့တွေ့ခဲ့တယ်ဆိုတော့ history ကိုဒီလူတွေကပြန်ကြည့်နေတာ။ဒါကြောင့်လဲဆိုတော့သူတို့နိုင်ငံမှာဒီလူတွေကသွားခဲ့လာခဲ့တဲ့ယာဉ်ရင်းရှိရင်ဒါသူတို့မှာလည်း contact tracing ပြန်လိုက်ရတာပေါ့နော်။ဒါကျွန်တော်တို့ကတော့ဒီပညာအရာလည်းသူတို့နဲ့တူတယ်ပေါ့ဒီလုပ်နေတဲ့နိုင်ငံတွေ။အဲ့တော့သူတို့ကဒီလူတွေကိုပြန်မေးတင်တယ်
ဒီဘက်ကပြန်လာသူတွေထဲမှာကိုဗစ်ရောဂါပိုးမရှိကြောင်းတစ်ဖက်နိုင်ငံမှာစစ်ဆေးခဲ့ပြီးဖြစ်ပေမဲ့မြန်မာပြည်ထဲဝင်လာသူတိုင်းဟာသတ်မှတ်ထားတဲ့နေရာတွေမှာတည်ချနေထိုင်တာနဲ့ဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးခံရမှာဖြစ်တယ်လို့ဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ်
။ဟိုဘက်မှာဘလို့ပဲစစ်ခဲ့တယ်ဆိုတော့ quarantine ဝင်နေတယ်ပဲပြောပြောကျွန်တော်တို့အနေနဲ့ကတော့ဒါပြန်တယ်ပြီးတော့သိရတဲ့အနေအထားရှိရပါတော့နော်။ဒီစစ်မှာပဲကျွန်တော်တို့ကဆော့ဆော့တိဆော့ဆော့ဖယ်ထုတ်ပေါ့နော်။အဲ့တော့ကျွန်တော်တို့ဘက်ကတော့ခုနပြောတဲ့ဟိုမှာ quarantine ဝင်ခဲ့တဲ့ပြည်သူတွေဝင်ခဲ့တဲ့ပြည်သူတွေpositive ဖြစ်ခဲ့တဲ့ negative ဖြစ်ခဲ့တဲ့ဒီကျွန်တော်ဆက်ဆက်လာတယ်။နောက်တစ်ခုကဒီ covid ဒီရောဂါရဲ့တဘာဝပါလေ။နည်းနည်းမဆက်များတာပေါ့နော်။စစ်တိုင်းလည်းတူအောင်မတွေ့ဘူး။ဒီမှာချင်းစစ်ခဲ့လို့မတွေ့ပေမဲ့ဒုတိယချင်းစစ်တော့မှတွေ့တာပေါ့နော်။ဒီကတော့ရက်နေတာရင်းတာတော့ခန္ဓာကိုယ်ရဲ့ခုခံအားနဲ့ပိုးနဲ့တုံ့ပြန်မှုပေါ့ကျွန်တော်တို့လူနာရီထဲမှာတော့ရှိရတယ် positive တိုင်း negative တိုင်းပေါ့။
ကိုဗစ်ကရောဂါမပြီးဆုံးသေးပေမဲ့ပြည်တွင်းမှာနိုင်ငံတော်အဆင့်ကနေခြေလက်ဒေသအထိအားလုံးဝိုင်းဝန်းဆောင်ရွက်နိုင်ခဲ့လို့ဒီလိုအခြေအနေမှာထိန်းချုပ်နိုင်ခဲ့ရလို့ဆိုပါတယ်။ဒါပေမဲ့အိမ်နီးချင်းနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်အပါအဝင်ရောဂါထိန်းချုပ်နိုင်ခဲ့ပြီလို့ယူဆရတဲ့တရုတ်နိုင်ငံမှာလည်းကူးစက်မှုတွေရှိလာနေလို့ပြည်သူတွေမပေါ်ဆဖို့ကိုတိုက်တွန်းထားပါတယ်။ဂျမိုင်းနဲ့အာကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးခြင်းအထိဆိုတခွဲတီပြူလူနာ292ဦးတည်းကသေဆုံးသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူ204ဦးအထိရှိထားပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေရပါ။